ရိုဂျာပရိပခနဲ့မြမရေးဆိုင်ရာနိုင်ငံတကာအထူးညီလာခံတရက်ကျင်းပနိုင်ဖို့အတွက်လိုအပ်တဲ့ညှိနှိုင်းဆွေးနွေးမှုတွေနဲ့ဥဆောင်စီစဉ်တာတွေကိုလှုပ်သွားဖို့ကုလသမဂ္ဂဆိုင်ရာဖင်လန်နိုင်ငံတန်မတ်ကြီးနဲ့မလေးရှားနိုင်ငံတန်မတ်ကြီးတို့နှစ်ဦးကိုပူးတွဲတာဝန်ခံတွေအဖြစ်နဲ့ခန့်အပ်လိုက်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဖိုင်လီမွန်ယန်ကထုတ်ပြန်ပြောဆိုပါရယ်2024ခုနှစ်ဒီဇင်ဘာလ18ရက်နေ့ကချမှတ်ခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်နဲ့အညီအခုလိုခန့်အပ်တာဖြစ်ပြီးတော့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေနဲ့တခြားသောလူနည်းစုဝင်တွေကြုံတွေ့နေရတဲ့လူခွေရေးချိုးဖောက်မှုအခြေအနေတွေနဲ့ပတ်သက်ပြီးကူညီဖြည့်ရှင်းပေးနိုင်ဖို့ချိုးဖောက်တဲ့အနေနဲ့ဒီနှစ်2025ခုနှစ်ပထမ3လပတ်အတွင်းမှာအဆင့်မြင့်တာဝန်ရှိသူတွေပါတဲ့အထူးညီလာခံတရက်ကျင်းပဖို့အထွေထွေညီလာခံမှာဆုံးဖြတ်ထားတာဖြစ်ပါတယ်။ဒီအတွက်အခုခန့်အပ်လိုက်တဲ့ဖင်လန်တန်မတ်ကြီးအယ်လီနာကယ်ကူနဲ့မလေးရှားတန်မတ်ကြီးအာမက်ဖိုင်ဆန်မူဟာမက်တို့ဟာဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအစိုးရအရာရှိတွေနဲ့ဆွေးနွေးညှိနှိုင်းတာတွေကိုလှုပ်သွားမှာဖြစ်တယ်လို့အထွေထွေညီလာခံဥက္ကဋ္ဌအရန်ကဒီဇင်ဘာလ30ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါရဲ့ရှင်။